တရုတ်နိုင်ငံကနေဗုဒ္ဓဘုရားမှာမြန်မာနိုင်ငံကိုဆက်ရောက်လာမဲ့သမ္မတအိုဘားမားကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဘာတွေတောင်းဆိုနေကြသလဲဆိုတာပြောပြမှာပါ။သမ္မတအိုဘားမားအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးတဲ့အခါလူနည်းစုရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်မှုအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ရေးတိုက်တွန်းပြောဆိုဖို့နယူးယောက်ခြေဆိုင် PHR လူ့ခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့ကတောင်းဆိုလိုက်ပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့သမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာမြန်မာအစိုးရခေါင်းဆောင်တွေကိုပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဖိအားပေးပြောဆိုဖို့အမေရိကန်ခြေဆိုင်လူ့ခွင့်ရေးအဖွဲ့တွေကသမ္မတကိုဝိုင်းဝန်းတောင်းဆိုနေကြတာပါ။
အမေရိကန်နဲ့မြန်မာဆက်ဆံရေးဟာအရေးကြီးတဲ့အဆင့်ကိုရောက်နေတာကြောင့်သမ္မတအိုဘားမားအနေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာကိုပဲဦးစားပေးပြီးမြန်မာနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုထားမလားဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ PHR ခေါ်လူ့ခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့ကပြောပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအရေးယူဆောင်ရွက်ပေးရေးမြန်မာအစိုးရကိုတိုက်တွန်းဖို့သမ္မတအိုဘားမားကိုတောင်းဆိုတဲ့အကြောင်း PHR အစီအစဉ်ညွှန်ကြားရေးမှူးဝစ်နီဘရောင်းက VOE ကိုပြောပါတယ်
There's been real progress made in Burma with regard to human rights.
မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကလူ့ခွင့်ရေးအခြေအနေတွေအရေးအကြီးဆုံးဖြေရှင်းရမယ့်ပြဿနာတစ်ခုကတော့လူနည်းစုတွေရဲ့အခွင့်အရေးချုပ်ပေါက်ခံရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကရိုဟင်ဂျာ3သိန်းနီးပါးဟာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေအိမ်တွေကိုဆွတ်ခွာထွက်ပြေးခဲ့ရပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်နေကြပါတယ်။သူတို့အားလုံးဟာလက်ထပ်ထိမ်းမြှို့လူမှုရေးကအစခီးသွားလာရင်းနဲ့ကျန်းမာရေးဆောင်ရှားမှုတွေမှာခွဲခြားဆက်ဆံတာခံနေရပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေဟာတခြားနိုင်ငံတွေကိုထွက်ပြေးကြတဲ့အခါမှာလည်းနေကြားဆောင်တပ်အာဏာပိုင်တွေရဲ့ကိုကျိုးရှာအမျက်ထုတ်မှုကိုလည်းခံနေရပါတယ်
။ဒါအပြင်မြန်မာစစ်တပ်အနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အမေရိကန်နဲ့စီးရေးဆက်ဆံမှုတိုးမြင့်ရေးအလားအလာနဲ့ပတ်သက်လို့ PHR အဖွဲ့အစည်းနဲ့အထူးစိုးရိမ်မိကြောင်းဝစ်နီဘရောင်းကပြောပါတယ်။PHR အဖွဲ့အစည်းနဲ့လေမကြခင်မှာမြန်မာနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းပြီးမြန်မာပြည်တွင်းမှာစီးပွားရေးဆက်မှုလုပ်ငန်းစုံတွေတည်ဆောက်ဖို့ဒေသခံပြည်သူတွေကိုနေရက်ကနေအတင်းအဓမ္မရွှေ့ပြောင်းခိုင်းတာကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ဖို့ရှိပါတယ်မြန်မာပြည်အနှံ့အပြားမှာလည်းစီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကြောင့်အစုလိုက်အပြုံလိုက်အတင်းကျပ်နေရက်ရွှေ့ပြောင်းခံနေရတယ်လို့လည်းဝစ်နီဘရောင်းကထောက်ပြပါဗျ။ဒါ့အပြင်သူတို့အဖွဲ့ဟာရခိုင်ပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်ပြီးလုပ်ကိုင်ခွင့်ရခဲ့တဲ့ MSF နယ်စည်းမထဆရာဝန်များအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါဗျ။နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကိုသွားမဲ့သမ္မတအိုဘားမားရဲ့ခီးစဉ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရကိုဖိအားပေးပြောဆိုဖို့တိုက်တွန်းထားတဲ့အဖွဲ့အစည်းတွေထဲမှာ PHR လူ့ခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့အပါအဝင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီနဲ့ HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးတို့လည်းပါဝင်ပါတယ်တီးခဲ့တဲ့တောက်ကြနေ့ကလည်းဒေါအောင်ဆန်းစုကြည်ကိုသမ္မတရာထူးနေရာဝင်ရောက်ခွင့်ရနိုင်ရေးအတွက်သမ္မတအိုဘားမားအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်2ဒါဇင်လောက်ကလည်းလက်မှတ်ရေးထိုးတောင်းဆိုထားပါတယ်။သမ္မတအင်ဂျီရောဘက်ကတော့မြန်မာနိုင်ငံပေါ်ထားရှိမဲ့အမေရိကန်ရဲ့မူဝါဒမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးဟာအဓိကဖြစ်တယ်လို့သမ္မတအိုဘားမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရိုးဒ်စ်ကတီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုထားပါတယ်ရှင်။